တောင်ကိုရီးယားနိုင်ငံသမ္မတမွန်ဂျိုအင်ကကိုရီးယားကျွန်းဆွယ်မှာအနုမြူကင်းစင်ရေးနဲ့ငြိမ်းချမ်းရေးပြန်လည်ထူထောင်ရေးကြိုးပမ်းမှုတွေဆက်လက်လှုပ်ဆောင်ဖို့မျှော်လင့်ကြောင်းနဲ့သူ့လက်ထက်မှာမြောက်ကိုရီးယားနဲ့ဆက်ဆံခဲ့တဲ့မူဝါဒတွေအပေါ်ကိုဒီကနေ့ကာကွယ်ပြောဆိုပါတယ်ဒီကနေ့ညမှာသူ့ရဲ့ယာရုတတန်ကုံဆုံးပြီးမနက်ဖြန်အင်္ဂါနေ့မှာနောက်တက်လာတဲ့ရွေးကောက်ခံသမ္မတယွန်ဆောက်ယိုကတာဝန်ယူမှာဖြစ်ပါတယ်တဆက်တည်းမှာပဲအဲ့ဒီရွေးကောက်ခံသမ္မတတစ်ကအင်္ဂါနေ့မှာကျန်းသစ္စာကျင်းဆိုမှာဖြစ်ပါတယ်တနင်္လာနေ့ညတကောင်ချိန်ကစလို့သမ္မတတာဝန်စတင်ထမ်းဆောင်မဲ့ယွန်ဆောက်ယိုအတွေ့လာမဲ့၅နှစ်တတန်ပြည်တွင်းမှာရောပြည်ပမှာပါစိန်ခေါ်မှုတွေပြည့်နေနေတဲ့အချိန်ဖြစ်တယ်လို့လေးလာသူတွေကသုံးသပ်ပါတယ်တောင်ကိုရီးယားနိုင်ငံရှေ့နေချုပ်အဖြစ်တာဝန်ယူခဲ့တဲ့အချိန်တလျှောက်လုံးသူ့ရဲ့ပြတ်သားတဲ့ဇွဲနဘဲကြီးတဲ့အတွက်ယွန်ဆောက်ယိုကိုတောင်ကိုရီးယားနိုင်ငံရဲ့အတိုင်းဝိုင်းကတိုက်ကျက်ဖာကြီးလို့ချစ်စနိုးနဲ့ခေါ်ကြပါတယ်